ဒီမြန်မာစစ်ဆေးရပေါ်မှာစီးပွားရေးပြစ်ဒဏ်ခံပိတ်ဆို့မှုတွေဆက်ပြီးထားတယ်လဲဆိုပြီးတော့ Burma Campaign UK ကပြောရတာကဘာကြောင့်ပါလဲမဆိုရရှင
်ဒါကဒီလာမဲ့ April လမှာပေါ့နော် EU ကသူတို့ရဲ့မြန်မာပြည်ပေါ်မှာနိုင်ငံခြားရေး policy ကိုသူတို့ဆက်လက်ပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ် EU ကပြည်ရဲ့တဲ့နှစ်မှာစစ်အာဏာရှင်ကိုတောင်းဆိုခဲ့တဲ့အချက်လေးချက်ကိုစစ်အာဏာရှင်ကသူတို့ခုထက်ချင်းမဖြစ်စွန့်တဲ့အပြင်ပေါ့နော်သူတို့ဆက်လက်ပြီးတော့ပြည်သူရှုထားနေပါတယ်အဲဒါကြောင့် EU ကစစ်အာဏာရှင်ကိုသူတို့တိချက်ပို့ပြီးတော့စစ်ပွဲရေးတိတ်ဆိတ်မှုကိုထားဆင့်တဲ့အကြောင်းကျမတို့ဖော်ပြတယ်ဆက်ထဲမှာပဲ EU ရဲ့ဒီစစ်ပွဲရေးတိတ်ဆိတ်မှုကိုဘာအကြောင်းမှရှိဖြစ်ပေါ့နော် short ပြီးနေဆိုရင်တော့အဲဒါ NLD နဲ့သူတို့ကောင်းကောင်းမွန်မွန်နှစ်နိုင်တိုင်ပြီးပြီးမှသူတို့လှုပ်သိနေလို့ကျမတို့မြင်တယ်ဘာဖြစ်လဲဆိုတော့ NLD ကပြီးခဲ့တဲ့လမှာပဲဒီစစ်ပွဲရေးတိတ်ဆိတ်မှုနဲ့ဆိုင်တဲ့ဟာစိတ်ခံစားတစ်ခုထုတ်ခဲ့ပါတယ်အဲ့ဒါကြောင့်ကျမတို့ဒီစိတ်ခံစားကိုထောက်ကြတာဖြစ်တယ်။ပြီးတော့တစ်ဆက်ချင်းမှာပဲ EU ကလာမဲ့ April မှာသူတို့ကမ္ဘာကုလသမဂ္ဂကနေတစ်ဆင့်သူတို့စုံစမ်းစစ်ဆင်ရေးကော်မရှင်တစ်ခုကိုလုပ်ပြီးတော့မြန်မာစစ်အာဏာရှင်တွေကျူးလွန်နေတဲ့ပြည်မှုတွေကိုအရေးယူပေးဖို့ပေါ့နော်။အဲ့ဒါကျမတို့လည်းအစ်တမဖော်ပြပါတယ
်။ဟိုခုနညီမပြောသွားတဲ့အထက်မှာလေဒီဥရောပသမဂ္ဂကမြန်မာစစ်ဆိုးရကိုတောင်းဆိုတဲ့အချက်လေးချက်ဆိုတာက
ဟုတ်ကဲ့ပါအဲ့ဒါကပထမတစ်ချက်ကတော့စေအနာရှင်ကသူတို့စိတ်မှန်တဲ့ဇနီးဝဲတကူဖြင်းရောက်လာဖို့အတွက်သူတို့လုပ်ရမယ်ဒုတိယတစ်ချက်ကတော့လွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲတကူဖြစ်ရမယ်ပြီးတော့နိုင်ငံတကာနဲ့ပူးပေါင်းပြီးတော့မြန်မာပြည်အတွက်ဒီမိုကရေစီထိုးကမ်းဖို့အတွက် UN ကနေပူးပေါင်းပြီးသူတို့လုပ်ဖို့ပြီးတော့နောက်ဆုံးတစ်ချက်ကတော့နိုင်ငံတကာရဲ့တရားဥပဒေကိုသူတို့လေးစားဖို့ပေါ့နော်အဲ့ဒါအဲ့ဒီအချက်လေးချက်ကိုသူတို့တောင်းဆိုခဲ့ပါတယ
်ဟိုလာမယ့် April လမှာဒီဥရောပသမဂ္ဂနေပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒကိုဆက်ပြီးတော့ဆုံးဖြတ်ဖို့ရှိတယ်ဆိုတော့ဒီပိတ်ဆို့ရေးနဲ့ပတ်သက်ပြီးတော့ရှစ်ဆက်အလားအလာကိုရောဘယ်လိုများတွေ့ရပါလဲ
လုံးလုံးစေတော့ကျမတို့သိရဆက်လောက်တော့ Germany နဲ့ Italy Portugal Spainဒီနိုင်ငံတွေကပေါ့နော် EU ရဲ့ policy ကိုသူတို့ကဒီထက်ပိုပြီးတော့ပြော့သွားအောင်ကြိုးစားနေတယ်။တစ်ဆက်ထက်မှာလည်း UK ရော Czech Republic ရော Estonia Ireland စတဲ့အခြားနိုင်ငံတွေကတော့ဒီ EU ရဲ့ policy ကဒီထက်ပိုပြီးတော့တင်းမာအောင်သူတို့လုပ်ချင်နေတယ်။ဒါဖြစ်လို့ဆိုတော့အနာဖာစီအနာရှင်တွေသူပြုတ်လောက်ခဲ့တဲ့အထောက်တစ်ဆယ် UK ကပဲကိုသူတို့အစီအမံပြုတ်ဘူးပြီးတော့သူတို့နေလာတော့အတူအောင်ပဲဖြစ်နေတယ်။ဒီဒီမိုကရေစီအရေးနဲ့လူ့အခွင့်အရေးတွေဘာမှအမခံချက်မပေးနိုင်ဘူးပေါ့နော်အဲဒါကြောင့်ဒီထက်ပိုပြီးတော့ပြင်မမှုတွေပြုလုပ်ရမယ်လို့သူတို့ကယုံကြည်တယ်အဲဒါကြောင့် EU ထဲမှာကအခုတည်းကသူတို့ဘာသူတို့ရင်းခုန်မှုတွေရှိနေတာပေါ့နော
်ဒီကြေညာချက်ချက်မှာပဲလေမြန်မာစစ်ဆေးရနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့ဖို့ကိုဒီဥရောပသမဂ္ဂနိုင်ငံတွေကထောက်ခံဖို့ပြက်ကွက်တယ်လို့ဆိုထားတော့ Burma Campaign UK အဖွဲ့အနေနဲ့ကဒီကိစ္စအတွက်ပေါ့လေဘာတွေများလှုံ့ဆော်မှုရှိနေပါလဲ
ဟုတ်ကဲ့အခုလောလောဆယ် EU နိုင်ငံက6နိုင်ငံလောက်အဲဒါဒီ UN ရဲ့စုံစမ်းစစ်ဆေးကော်မရှင်ကိုသူတို့ထောက်ခံထားတာရှိပါတယ်အဲဒါဒီထက်ပိုပြီးတော့နိုင်ငံတွေပုံများလာအောင်ကျမတို့လည်း campaign လှုံ့ဆော်မှုတွေလုပ်နေပါတယ်ပြီးတော့ကျမတို့ဒီလာမယ့်လပိုင်းမှာပေါ့နော် DenmarkSweden, Norway, Norway ကတော့ EU ထဲမှာမပါဘူးပေါ့နော်။ဒါပေမဲ့ကျမတို့ lobby လုပ်တယ်။ဒါက EU 20ခုနဲ့နိုင်ငံတစ်ခုလုံးထောက်ခံပြီးတော့အားပေးဖို့အတွက်ကျမတို့လုပ်တာဖြစ်ပါတယ်။ပြီးခဲ့တဲ့2008ခုနှစ်တုန်းကကျမတို့နိုင်ငံတကာရဲ့လည်းရောက်အောင်ချရင်းပိတ်ပင်မှုပေါ့နော်။အဲ့ဒါကျမတို့တခါလုပ်ခဲ့ပါတယ်။အဲ့ဒါ EU လည်းသူတို့ April လမှာသူတို့ဆုံးဖြတ်ခဲ့တဲ့သူတို့ရဲ့နိုင်ငံခြားရေး policy ပေါ်မှာပဲသူတို့ထုတ်ဖော်ခဲ့ပါတယ်။ဒီအတွက်ကြောင့်ပေါ့နော်ကျမတို့ဒီ UN ရဲ့စုံစမ်းစစ်ဆေးကော်မရှင်ကိုလည်း EU ကဒီလိုမျိုးနဲ့ပဲထောက်ခံပေးဖို့ကျမတို့ဆက်လက်ပြီးတော့တောင်းဆိုနေမှာဖြစ်ပါတယ
်။မဆိုရာကြီးကျေးဇူးပါ